မန္တလေးတိုင်းရမဲတင်းမြို့နယ်မှာရှိတဲ့မိုးထီမိုးမီတောင်ကရွှေလုတ်သား100ကျော်ဟာအဲ့ဒီဒေသမှာလောက်ကန်စားတောက်ခွင့်ပြန်ရရေးအတွက်ဆန္ဒပြတောင်းဆိုရမှာဒီဇင်ဘာဘာလ18ရက်နေ့ညကရဲတွေနဲ့ရုံးရင်းစကားဖြစ်ပြီးနှစ်ဖက်စလုံးကထိခိုက်မှုတွေရှိခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကတော့ကိုဦးတယ်မနဲ့ထိခိုက်ဒဏ်ရာရပြီးတော့ငါးဦးခန့်ဟာအတွင်းလူနာအဖြစ်ရမဲတင်းစေယုံမှာစေဝါကုသခံရဆဲလို့ဆိုပါတယ်။ရဲတွေဘက်ကလည်းထိခိုက်မှုတွေရှိတယ်လို့ပြောပါတယ်။အဖြစ်အဆိုကတော့ထိုင်းချေဆိုင်တရင်တော့မအေးမာကတရင်ပြပို့ထားပါတယ်
။မန္တလေးတိုင်းရမဲသိမ်းမြို့နယ်ထဲမှာရှိတဲ့မိုးတီမိုးမီတောင်ကရွှေလုတ်သားတွေဟာ2012ခုနှစ်ကစပြီးအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီနဲ့နားလည်မှုယူကာမိုးတီမိုးမီတောင်မှာနှစ်ရှည်တနိုင်တစ်ပိုင်ရွှေထူးပေါ်ခွင့်တွေရရေးအတွက်သဘောတူထားခဲ့ပြီး6လလောက်ကြာမှဖယ်ရှားခံရကနေတနာပြမှုတွေဖြစ်လာခဲ့တာပါဒီနောက်တနာပြသူတွေဖမ်းဆီးခံခဲ့ရပြီးကုမ္ပဏီနဲ့ရွှေလုတ်သားတွေကြားသဘောတူစာချုပ်ချုပ်ခဲ့ကြပြီးနဲ့စာချုပ်ပါအတိုင်းမဖြစ်ခဲ့တဲ့အပေါ်မှာတဲ့စခန်းနေဖွင့်ပြီးဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်။ဒီဇင်ဘာလ18ရက်နေ့ညနေပိုင်းမှာတော့ရှင်မြင့်တင်ဖျားဘက်ကနေခြိတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ပြီးရုံးရင်ဆန်ခတ်မှုတွေဖြစ်ခဲ့ရမှာထိခိုက်ဒဏ်ရာရရှိသူတွေရှိကြောင်းမိုးတီမိုးမီရွှေလုတ်သားကောင်းဆောင်ကိုဝင်းအောင်ကပြောပြပါတယ်
။ဆွေကြီးရွာနာရောက်တော့ကျွန်တော်တို့သိခံရတယ်ဗျ။တိုင်းကာလီနေဗျာတန်တော့နံပါတ်တုံးနေပြန်ပေါ့နော်။အဲ့ဒီဟာနဲ့ဖြူခွဲတာဗျ။ဖြူခွဲတာဆိုတော့ကျွန်တော်တို့ဘက်က6ရောက်တော့ဆေးရုံနေလိုက်ရတယ်ဗျ။ပြောနေလိုက်ရတယ်ပေါ့နော်တို့နားတဲ့လူကတော့ခုတော့နှွင်းလူနာပေါ့ဗျာနှွင်းလူနာကတော့9ရက်လောက်ရှိဦးမတင်လေဗျအဲခုတော့ဒီနေ့တော့ဗျာမနေ့ကနှွင်းနဲ့မူကပြောတာရှိတယ်ဗျာခါရက်ကြီးရပေါ့နော
်
တို့အမြန်ဆုံးပြီးလေအောင်ညီနိုင်ပြီဦးရအမြန်ဆုံးညီနိုင်မှုရငါပြောမယ်ပေါ့နော်တက်နိုင်လို့ကြိုးစားပေးမယ်လို့ပြောတယ်ဗျအခုဒီနေ့ကျတော့ကျွန်တော်တို့လာပြီးတော့ဖမ်းလို့ရပြောလာပြီးလုပ်တယ်ဗျဖမ်းလို့ရဆိုတာဒီမှာချုပ်ကားတွေရောရဲကရဲရင်ကတရားရင်တော့တရားလောက်ရောပေါ့နော်ညာနေနဲ့ဖမ်းလို့ရှိမှာပေါ့ဗျာမိုင်းရဲရင်အားဒီမှာထပ်ပြီးရောက်လာတယ်ဗျရဲရင်အားဒီရောကျွန်တော်တို့ကဖြုတ်ခွဲတော့မှသိကြတယ
်ဗုဒ္ဓဘုရားညကဖြစ်ပွားခဲ့တဲ့ရုံးရင်ဆန်ခတ်မှုတွေအတွင်းရွှေလုတ်သားတွေကိုရဲတွေကရိုက်နှက်ခဲ့တာနဲ့ပတ်သက်လို့ရမဲသိန်းရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတာဝန်ကျရဲရာရှိတဦးကအခုလိုဖြေပါတယ
်အဲဒါရရကျော်မရှိဘူးတော့ကျွန်တော်တို့ဒီမှာဟာလို့ရဲပဲလုံချုံရေးလုံနေအဲ့ဒါပဲတရားရရှိတယ
်ရွှေလုတ်သားတွေဘက်ကလည်းရဲတွေကရိုက်နှက်ခဲ့တဲ့အတွက်ရုံးရင်ဆန်ခတ်မှုတွေအတွင်းရဲတွေနဲ့ပြန်လဲပြစ်ပောက်မှုတွေရှိတယ်လို့တော့ပြောပါတယ်
။အဲပေါ်မှာဆိုတော့ဘာမှလည်းကိုလူတွေများဒီတောင်းရင်ရိုက်နေရဆိုတော့မကန်နိုင်တဲ့လူဆိုစိတ်တူတော့ဒီကြောက်ခဲလေးတွေလမ်းပေါ်မှာရှိတဲ့ကြောက်ခဲလေးတွေပေါ့နော်။ဟောကဲပေါက်တဲ့လူကဟိုပေါက်တဲ့လူရှိပါတယ်ရှိတာတော့နော်။အမေဗျာအမေလိုဟာမျိုးပြစ်လဲသွားတဲ့ဟာမျိုးကလေးတွေကြတော့လေပေါက်မိမှလေ။သူ့အမေကိုဒီလိုရိုက်ရမလားဆိုပြီးလေ။အဲ့ဒါမျိုးလေးတွေတော့ရှိတယ်ဗျ။ဟိုလိုတားကြီးကတော့ပြစ်တလက်ကသူတို့ကိုလောက်တာမရှိပါဘူးဗျ
။မိုးတီမိုးမီတောင်မှာတနိုင်တစ်ပိုင်ရွှေတူးပေါခွင့်ရဖို့အတွက်တောင်းဆိုနေကြတဲ့ရွှေလုတ်သားတွေဟာကုမ္ပဏီဘက်ကနေစာချုပ်ပါအခွင့်အရေးတွေချိုးဖောက်မှုတွေရှိတယ်ဆိုပြီးပြီးခဲ့တဲ့လတွေတုန်းကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုထားပါတယ်။အမျိုးသားကြီးပွားတွတ်တရေးကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နှစ်ရှည်လာများမိုးထီမိုးမီတောင်မှာတနိုင်တစ်ပိုင်ရွှေတူးပေါ်ရေးလုပ်ကင်နေကြတဲ့ရွှေလုတ်သားတွေဟာအမျိုးသားကြီးပွားတွတ်တရေးရွှေတူးပေါ်ရေးကုမ္ပဏီကဝင်ရောက်တူးပေါ်ခွင့်ရပြီးတဲ့နောက်မှာတော့တောင်းတဲ့ချီရှိတဲ့အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အခြေအနေပေါ်မှာတင်းမာမှုတွေစတင်ဖြစ်ပွားခဲ့ပါတယ်။ရွှေလုတ်သားတွေဟာအထက်အဆင့်ကိုတိုင်ကြားပြီးဆန္ဒထုတ်ဖော်ခွင့်တွေတောင်းဆိုခဲ့ပေမဲ့ခွင့်ပြုမိန့်များပယ်ချခံခဲ့ရတယ်လို့ဆိုပါတယ်။ရွှေလုတ်သားတွေဟာပြီးခဲ့တဲ့2012ခုနှစ်ကတည်းကခွင့်ပြုမိန့်မရဘဲဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ပြီးရန်ကုန်မှာရှိတဲ့ကုမ္ပဏီထိသွားရောက်ဆန္ဒပြကအသေးစားရွှေတူးဖော်ခွင့်လုပ်ငန်းတွေရဖို့အတွက်တောင်းဆိုခဲ့ကြတာပါ။ရွှေလုတ်သားတွေကိုအာဏာပိုင်တွေကဖမ်းဆီးပြီးခွင့်ပြုချက်မရဘဲဆန္ဒထုတ်ဖော်မှုပုံမှန်18သူပုံမှုပုံမှ905ခါခွေးတို့နဲ့ခေါင်းဆောင်ပိုင်းကို16လစီချလိုက်ပါတယ်ဖြိုခွဲမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ရွှေလုတ်သားအတော်များများဟာမိုးထီမိုးမီတောင်ကနေဆင်းပေးခဲ့ရပါတယ်အမျိုးသားကြီးပွားတွတ်တဲ့ရေးကုမ္ပဏီအနေနဲ့မိုးထီမိုးမီတောင်ရွှေထုတ်လုပ်မှုအသေးစားလုပ်ငန်းတွေကနေအသေးစားလုပ်ငန်းတွေကိုပြောင်းလဲလုပ်ကင်ဖို့အတွက်စီစဉ်ခဲ့ပြီးပြီးခဲ့တဲ့2012ခုနှစ်ထဲမှာရွှေလုတ်သားတွေကတချို့ကိုအင်းနစ်နာကြီးကျပ်15သိန်းစီပေးလျော်ခဲ့ပြီးဆန္ဒပြမှုတွေကိုအဆုံးသတ်ဖို့အတွက်ကုမ္ပဏီကလှုံ့ဆော်ခဲ့ပါတယ်လက်ရှိမှာတော့မိုးထီမိုးမီတောင်ကရွှေလုတ်သားတရားကျော်ကတော့အလုပ်လုပ်ခွင့်မရတာကြောင့်တောင်ကျေတဝိုက်မှာအာဏာပိုင်တွေဖိအားပေးနေတဲ့ကြားကဆက်လက်နေထိုင်နေပြီးဆန္ဒပြမှုတွေဆက်လုပ်တဲ့အတွက်အာဏာပိုင်တွေနဲ့ထိတ်တိုက်တွေ့မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။